Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ light to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုမတ်ခွာညိုနဲ့အတူတင်ပြပေးမှာဖြစ်ပါတယ်စီဝင်စားကြရကောင်းတဲ့သတင်းတွေကတော့ Republican Party ရဲ့တမနာလောင်း Trump ကိုရုရှားနိုင်ငံရဲ့ရည်မှန်းချက်တွေပေါ်တစ်ဆာခံထားရသူဖြစ်တယ်ဆိုပြီးတော့ပြန်ပက် Democrat Party ရဲ့တမနာလောင်းဖြစ်တဲ့ Hillary Clinton ကဆွဆွဲလိုက်ပါတယ်စီးရီးယားအစိုးရအနေနဲ့သူနဲ့အတိတ်ခံလူကြားမှာယူကုလသမဂ္ဂကနေကမကထပြုလုပ်ပြီးတော့ကျင်းပမဲ့ညဉ့်ညေးဆွေးနွေးပွဲကိုဒီဩဂုတ်လကုန်ပိုင်းမှာပြန်ပြီးတော့စတင်ဖို့အစီအစဉ်ရှိတယ်ဆိုပြီးပြောကြားလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခဲ့တဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းအစီအစဉ်အပြီးမှာတော့မိုက်ဂျာရဲ့ညီလာခံအပေါ်ကုလသမဂ္ဂဘက်ကဘယ်လိုသုံးသပ်တယ်လဲဆိုတာကိုကြားရမှာပ
ါ
ဒါကတော့ကုလသမဂ္ဂအထူးကိုယ်စားလှယ် VJ နမ်ဘီယာပြောသွားတာပါအဲ့ဒီနောက်မှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်မတ်ကြီး Scott Marshall နဲ့ VOA Editor တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့မခွာညူတို့ကပြောပြပါအောင်ရှင
်။ American စစ်တပ်ဗိုလ်ကြီး Hamayon Kanye ဖခင်ဖြစ်သူကအနည်းနာခံပြီးတည်ဆုံးခဲ့ရတဲ့သူ့ရဲ့သားနဲ့ American Muslim တွေပေါ်ဂုံတိတ်ခါညှို့နှောင်းအောင်ပြောဆိုခဲ့တဲ့အတွက် Republican Party ရဲ့တမန်တော်လောင်းအဖြစ်အမည်စရင်တင်သွင်းခံထားရသူ Donald Trump ကိုစွန့်ပယ်ကြဖို့အတွက် Republican ခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။တနင်္ဂနွေနေ့က American ရုပ်တံနဲ့စကားပြောဆိုရမှာ Kaiser Khan ကအခုလိုလှပတဲ့နိုင်ငံတစ်ခုရဲ့ခေါင်းဆောင်လုံးဝမဖြစ်တဲ့သူဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်တာပါ။တမန်တော်လောင်းအဖြစ်ရွေးချယ်ခံထားရသူဟာစိတ်တဘောထားညံ့ဖြစ်တဲ့သူဖြစ်တယ်လို့ပြောဆိုလိုက်ပြီး Republican Party ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့ Mitch McConnell နဲ့ Paul Ryan တို့အနေနဲ့တမန်တော်လောင်း Donald Trump ကိုဆန့်ကျင်စကားပြောဆိုကြဖို့အတွက်တောင်းဆိုလိုက်ပါတယ်။အသက်အရွယ်ကြီးသူခန်းနဲ့သူ့ရဲ့ဇနီးဖြစ်သူ Kasala တို့ဟာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Democrat တမန်တော်လောင်းကြီးညာတဲ့အခမ်းအနားမှာသူတို့သားကိုအမှတ်တရစကားပြောဆိုခဲ့ပြီးတော့ထင်ရှားလာသူတွေဖြစ်ပါတယ်။သူတို့ရဲ့တားဖြစ်သူဟာအီရတ်နိုင်ငံမှာအတီခံဘုံနဲ့တက်ခိုက်ခံခဲ့ရပြီးတဲ့နောက်တည်ဆုံသွားပါတယ်။သူတို့ကဒီမိုကရက်တမနာလောင်း Hillary Clinton ကိုအာဘတိယထောက်ခံခဲ့ကြတာပါ။ခန်းဟာပါကစ္စတန်ကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာရောက်အခြေချသူဖြစ်ပြီးတော့ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒပေါ်လုံးဝကန့်ကွက်သူလည်းဖြစ်ပါတယ်
။ Republican တမနာလောင်း Donald Trump ဟာရုရှားနိုင်ငံရဲ့ policyရည်မှန်းချက်တွေကိုတစ်ဆာခံထားတဲ့သူဖြစ်ကြောင်းဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton ကတနင်္ဂနွေနေ့မှာဆွဆွဲပြောကြားလိုက်ပါတယ်။တကယ်လို့သူသာသမ္မတအဖြစ်ရွေးကောက်ခံရမယ်ဆိုရင် Ukraine နိုင်ငံပိုင် Crimea ဒေသကိုရုရှားအစိုးရက2014ခုနှစ်မှာသိမ်းပိုက်လိုက်တဲ့ကိစ္စကိုလက်ခံကောင်းလက်ခံမယ်လို့ Trump ကပြောကြားခဲ့တယ်လို့ဆိုပါတယ်။ရုရှားနိုင်ငံနဲ့သမ္မတ Vladimir Putin ကိုဘယ်လိုသဘောထားဆက်ဆံကြမယ်ဆိုတဲ့ကိစ္စရပ်နဲ့ပတ်သက်လို့ကိုယ်စားလှယ်လောင်းနှစ်ဦးကြားရုပ်မြင်သံကြားဌာနတွေနဲ့တနင်္ဂနွေနေ့ကတိကျစီပြုလုပ်တဲ့မေးမြန်းခန်းတွေမှာအချင်းချင်းအနိုင်လူပြောကြားခဲ့တာပါ။တနင်္ဂနွေနေ့က Fox သတင်းဌာနနဲ့မေးမြန်းခန်းအတွင်းနိုင်ငံခြားရေးဝန်ကြီးဟောင်း Clinton ကရုရှားပေါ်ထားတဲ့ Trump ရဲ့သဘောထားဟာအမျိုးသားလုံခြုံရေးကိုစိုးရိမ်စရာဖြစ်စေကြောင်းနဲ့ American ရဲ့နိုင်ငံတော်စစ်သေးနာပဋိချုပ်ဖြစ်လာမဲ့သူတဦးရဲ့စိတ်နေသဘောထားကိုမေးခွန်းထုတ်ပါတယ်။ Donald Trump ကတော့သူ့အနေနဲ့သမ္မတ Putin နဲ့ဆက်ဆံမှုမရှိကြောင်းလူချင်းလဲမတွေ့ဆုံဘူးလို့တယ်လီဖုန်းနဲ့လည်းစကားမပြောဘူးကြောင်း ABC ရုပ်သံဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားပါတယ်။ဒါပေမဲ့ American နိုင်ငံနဲ့ Russia တို့အလင်းတင်ကြမယ်ဆိုရင်တော့ဒါဟာအင်မတန်ကောင်းမွန်တဲ့ကိစ္စဖြစ်မယ်လို့ပြောပါတယ်ခရိုင်းမီးယားဒေသခံတွေအနေနဲ့လည်းရုရှားနိုင်ငံအတွင်းမှာရှိနေတာကိုပဲလူလာကြရမှာဖြစ်ကြောင်းပြောကြားလိုက်တဲ့အတွက်အဲ့ဒီပြောဆိုမှုဟာအမေရိကန်အစိုးရရဲ့ policy တွေနဲ့ဆန့်ကျင်နေတာဖြစ်ပါတယ်ယူကရိန်းနိုင်ငံအတွင်းနဲ့နိမိတ်တွေကိုတိမ့်ပိုက်လိုက်ပြီးတဲ့နောက်ရုရှားနိုင်ငံအပေါ်သမ္မတဘရက်ကိုဘားမားကစီးပွားရေးပိတ်ဆို့အရေးယူမှုတွေချမှတ်ထားတာအခုချိန်ထိအသက်ဝင်နေဆဲဖြစ်ပါတယ
်ဆီးရီးယားအစိုးရနဲ့အတိုက်ခံလို့ကြားကုလသမဂ္ဂကနေကမကထပြုလုပ်ပြီးတော့ဂျနီဗာမှာကျင်းပပေးနေတဲ့ညဉ့်ညံရေးဆွေးနွေးပွဲကိုချိုတင်တက်မှတ်ချက်တစုံတရာမရှိပဲပြင်ပဝင်ရောက်ဆွတ်ဖက်မှုတစုံတရာမရှိပဲဩဂုတ်လကုန်ပိုင်းမှာပြန်လည်စတင်ဖို့အတွက်သူတို့ဘက်ကအစီအစဉ်ရှိတယ်လို့စီးရီးယားအစိုးရကပြောဆိုလိုက်ပါတယ်ဒမတ်စကတ်မြို့တော်မှာကုလသမဂ္ဂအထူးကိုယ်စားလှယ် Ramsey Izzaldin Ramsey နဲ့စီးရီးယားဒုတိယနိုင်ငံခြားရေးဝန်ကြီး Faisal မက်ဒက်တွေးဆောင်ခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့ကဂျင်ညာချက်ကိုစီးရီးယားနိုင်ငံပိုင်းသတင်းဌာနကနေဖော်ပြလိုက်တာဖြစ်ပါတယ်။အချက်အလက်အသေးစိတ်ကိုတော့မက်ဒက်ကပြောဆိုခြင်းမရှိပါဘူး။ဆွေးနွေးပွဲဟာအနာဂတ်အတွက်ထွက်ပေါ်ဒီခါမှာခင်ဗျာဆွေးနွေးပွဲဟာအနာဂတ်အတွက်ထွက်ပေါက်မရှိဖြစ်နေတဲ့သမရဘာရှောအယ်အာဆက်ကအရှော့ပေးလိုက်တဲ့ဖြစ်ထွန်းတိုးတက်မှုလားဆိုတာလေတနင်္ဂနွေနေ့နှောင်းပိုင်းအထိကွဲကွဲပြားပြားမရှိသေးပါဘူး။နောက်နိုင်ငံအစိုးရတွေကတော့ဘလို့အရှိတီတက်နဲ့ညဉ့်ညဲရေးသဘောတူညီမျိုးမဆိုအာဆတ်အနေနဲ့တမရယာရုကနေထွက်ပေးရလိမ့်မယ်ဆိုပြီးတော့တင်းထားကြပါတယ်အထူးသဖြင့်ရုရှားလိုအာဆတ်ရဲ့အပေါင်းပါတွေကတော့အာဆတ်အနေနဲ့အာနာဆက်လက်တည်မြဲနေစေဖို့အတွက်စီးရီးယားတပ်တွေနဲ့လက်တွဲပြီးတော့တိုက်ခိုက်ပေးနေပါတယ်အေပီလာမှာကျင်းပခဲ့တဲ့သတင်းသက်ပတ်ကြညဉ့်ညဲရေးဆွေးနွေးပွဲနဲ့အဲ့ဒီမှာတိုင်ရင်ယာယီတိုက်ခိုက်မှုရပ်ဆိုင်းထားမှုတွေကအာဆတ်ရဲ့အနာဂတ်အတွက်ဘာမှသဘောတူညီမှုများရှိကြတဲ့အတွက်ပျက်စီးခဲ့ရပါတယ်ခင်ဗျာ
နိုင်ငံတကာကအသိမှတ်ပြုထားတဲ့ရေမင်အစိုးရဖွဲ့ကကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုစီကံကန့်သတ်ချက်နဲ့သဘောတူခဲ့ကြောင်းရေမင်နိုင်ငံသားရေးဝန်ကြီးကတနင်္ဂနွေနေ့မှာပြောပါတယ်လူမှုရေးသတင်းမီဒီယာတွေမှာဆက်တိုက်တင်ထားတဲ့သတင်းတွေမှာဝန်ကြီးအဗ်ဒူလ်မာကီမာလစ်အယ်မက်ကလာဖီကအစိုးရနဲ့2014ခုနှစ်ကုန်ပိုင်းကတည်းကမြို့တော်စာနာကိုတင်ထားတဲ့ဟိုတီသဘုံတွေကြားနှစ်နှစ်နီးပါးဖြစ်နေတဲ့ပြိပခါတွေကိုအဆုံးသတ်နိုင်မဲ့အစီအစဉ်ဖြစ်တဲ့အကြောင်းသူကပြောခဲ့တာပါဒီသဘောတူညီချက်အရဟိုတီသဘုံတွေဟာလက်နက်အရာမှဖြစ်ပြီးစာနာကနေစုတ်ခွာပေးဖို့လိုအပ်တဲ့အကြောင်းဝန်ကြီးကိုကိုးကားပြီးတော့ Thais နဲ့ Hodizi Hodize တာသတင်းတွေမှာဖော်ပြပါတယ်ဟိုတီသဘုံတွေရဲ့နိုင်ငံရေးအာဏာလွှဲပြောင်းမှုက2015ခုနှစ်အစောပိုင်းကာလမှာတမတအဗ်ဒူရာဘူမန်ဆောဟာဒီတမတအဖြစ်ကနှုတ်ထွက်ဖို့နဲ့2015ခုနှစ်အစောပိုင်းမှာထွက်ပြေးဖို့အတွက်ဖိအားပေးခဲ့ပါတယ်ပြီးခဲ့တဲ့နှစ်နှစ်နီးပါးအတွင်းတေဆုံးသူအနည်းဆုံး6,500 ရှိတဲ့အထက်မှာအရသာ3,200ကျော်ပါဝင်ခဲ့ပါတယ်။ဟိုတီခေါင်းဆောင်တွေကတော့သူတို့အနေနဲ့ညွန့်ပေါင်းအစိုးရတရက်ဖွဲ့စည်းဖို့ပြင်ဆင်ထားတဲ့အကြောင်းကိုကြာသပတေးနေ့ကပြောထားပါတယ်ရှင
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1500တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American တံမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ခင်းသတင်းတွေဆက်လက်ကြီးညာနေပါတယ်တေဝင်ခွင့်ပြုချက်တောင်းခံခြင်းမရှိဘဲရန်ကုန်မြို့တွင်ကဗလီကျောင်းနေမှာတွားရောက်ခဲ့ပြီးတော့တရားဟောခဲ့တဲ့ပါကစ္စတန်နိုင်ငံသား2ဦးကိုမြန်မာအစိုးရအာဏာပိုင်တွေကထိန်းသိမ်းထားလိုက်ပြီးပြင်းထန်တန်ပေးဖို့ဆောင်ရွက်နေတယ်လို့တူရကီအခြေစိုက်အနာတိုလူအေဂျင်စီသတင်းဌာနကဖော်ပြလိုက်ပါတယ်။နိုင်ငံအတွင်းမှာပြီးခဲ့တဲ့တလတဲ့အတွင်းဗလီကျောင်းတွေတော်တော်များများနဲ့ဘာသာရေးအဆောက်အဦတွေတက်ခတ်ခံရမှုတွေဖြစ်ပွားခဲ့ပြီးတော့ဘာသာရေးဆိုင်ရာပိတ်ပင်ချုပ်ချယ်မှုတွေဖြစ်ပွားနေချိန်မှာအခုလိုဖမ်းဆီးထိန်းသိမ်းမှုပေါ်ပေါက်လာတာဖြစ်တယ်လို့ရည်သားထားပါတယ်။ဒီလူနှစ်ဦးဟာပုံမှန်တဲ့အနေနဲ့ပို့ပြီးတော့ဗလီကျောင်းတွေကိုတွားရောက်ခဲ့ပြီးတရားဟောခဲ့တယ်လို့မြန်မာနိုင်ငံကတရားဝင်မွတ်စလင်အဖွဲ့အစည်းရဲ့တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးဒီဖမ်းဆီးမှုဟာဝိပုစုတောင်းပိုင်ခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်တယ်လို့ဆိုပါတယ်။အသက်63နှစ်အရွယ်အာမက်ဇူဖီကာနဲ့သူ့ရဲ့တားဖြစ်သူအသက်29နှစ်အရွယ်အာမက်ဆိုင်ဖူလာတို့ဟာဇူလိုင်လ26ရက်နေ့ကရန်ကုန်မြို့ကိုရောက်ရှိလာပြီးတဲ့နောက်မှာဖမ်းဆီးခံရရတာဖြစ်ပါတယ်။အာနာပိုင်နေထံကနေခွင့်ပြုချက်မရှိဘဲဗဘဲတန်းကြောက်တရားနဲ့မင်္ဂလာတောင်ညွမြို့နယ်တွေမှာတရားဟောခဲ့တယ်လို့ရန်ကုန်မြို့ကရဲအရာရှိတယောက်ကအနာဒိုလူတရင်ဌာနကိုပြောတဲ့လို့ဖော်ပြထားပါတယ်။ဒီလူနှစ်ယောက်ဟာတူရစ်ခီးသွားဗီဇာနဲ့ရောက်ရှိလာပြီးတော့စီကန်းစီမင်းအရာဒီဗီဇာမျိုးစားနဲ့ဝင်ရောက်လာသူတွေဟာတရားဟောပိုင်ခွင့်မပြုထားကြောင်းအမည်မဖော်လိုတဲ့ရဲအရာရှိကရှင်းပြခဲ့တယ်လို့လည်းရေးသားထားပါတယ်။သူတို့ကစနေနေ့မှာဖမ်းဆီးခဲ့ပြီးတော့မြို့နယ်ရဲစခန်းတစ်ခုမှာစစ်ဆေးနေကြောင်းလည်းပြောပါတယ်။သူတို့နှစ်ဦးဟာလူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်ခဲ့ကြောင်းတွေ့ရှိခဲ့ရင်ထောင်ဒဏ်6လဓမ္မမှုရင်ငွေတန်းဓမ္မမှုရင်ဒဏ်2ရက်လုံးချမှတ်ခံနိုင်ပါတယ်။ဒါပေမဲ့ရန်ကုန်မြို့မှာရှိတဲ့ပါကစ္စတန်တန်ရုံးရဲ့ချက်ချင်းဂျာဝင်ညှိနှိုင်းဆောင်ရွက်ပေးမှုတွေပြီးဆုံးလာတဲ့သူတို့ကိုပြည်နှင်တန်ပေးဝယ်ရှိတယ်ဆိုပြီးတော့ရဲအရာရှိကိုကူကပီအနာဂုတ်လူတရင်ဌာနကရေးသားထားပါတယ
်။အမေရိကန်မှာချင်းကားတဆင်ဇီကာဗိုင်းရပ်စ်ကူးစက်မှုရှိခဲ့တယ်လို့ယူဆရပါတယ်။ဖလော်ရီဒါမှာနောက်ဆုံးတွေ့ရတဲ့လူနာ၄ဦးကိုစစ်ဆေးချက်အရချင်းကားတဆင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခဲ့တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတာပါ။အမေရိကန်ကျန်းမာရေးဝန်ထမ်းတွေကလွန်ခဲ့တဲ့လပေါင်းများစွာကလေးကဇီကာဗိုင်းရပ်စ်နဲ့ပတ်သက်လို့သတိပေးထားပါတယ်။ချင်းကြောင့်ဇီကာဗိုင်းရပ်စ်ကူးစက်ကြောင်းအခုလိုအတည်ပြုချက်ထွက်လာတဲ့အချိန်ထိဇီကာဗိုင်းရပ်စ်နဲ့ချင်းနှိမ်နေရေးအတွက်လိုအပ်တဲ့ငွေကိုအတည်ပြုပေးဖို့ကိုတော့ Republican နဲ့ Democratic Party နှစ်ခုလုံးကအတည်ပြုပေးနိုင်ခြင်းမရှိဘဲတပါတီနဲ့တပါတီအပြန့်အလှန်အပြစ်ပုံချနေကြလို့မရှိပါဘူး။ အမေရိကန်အများစုအတွက်နွေရာသီမှာခြင်တွေ့ကြောင့်စိတ်နှောက်ယှက်ဖြစ်ကြရပါတယ်။ဖလော်ရီဒါပြည်နယ်မှာခြင်နှိမ်နှင်းတာဟာလူထုကျန်းမာရေးအတွက်ထိန်းချုပ်ခြင်နှိမ်နှင်းခြင်းဟာလူထုကျန်းမာရေးအတွက်ထိန်းချုပ်မှုတစ်ခုဖြစ်တဲ့သဘောထားရပါမယ်။လူနာ400ကိုစစ်ဆေးတွေ့ရှိချက်အရခြင်ကိုက်ခံရလို့ဗိုင်းရပ်စ်ပိုးကူးစက်ပုံရတယ်လို့အုပ်ချုပ်ရေးမှူး Rick Scott ကပြောပါတယ်။အမေရိကန်မှာဒေသအတွင်းမှာပဲဇီကာဗိုင်းရပ်စ်ကူးစက်မှုရှိလာတဲ့ပထမဆုံးပြည်နယ်ဟာဖလော်ရီဒါဖြစ်ကြောင်းသူကပြောပါတယ်။ဖလော်ရီဒါမှာစစ်ဆေးတွေ့ရှိရတဲ့လူနာ4ဦးကြောင့်ခြင်ကနေဗိုင်းရပ်စ်ကူးစက်နိုင်ကြောင်းဒီနှစ်အစောပိုင်းကလေးကကျန်းမာရေးပညာရှင်တွေရဲ့ကြိုတင်ခန့်မှန်းပြောဆိုထားမှုကိုအတည်ပြုလိုက်တာဖြစ်ပါတယ်။
တာလီဘန်ကုစလေအဖွဲ့တရုတ်နိုင်ငံကိုတော်ရောက်လေပတ်တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့မနစ်သက်တဲ့အကြောင်းအာဖဂန်နိုင်စတန်အစိုးရကပြသလိုက်တဲ့အနေနဲ့တရုတ်အစိုးရအနေနဲ့အာဖဂန်လူမျိုးတွေကိုတပ်ဖြတ်မှုကျူးလွန်ရမှာပါဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းကိုစင်တင်နေရာမပေးတင်ကြောင်းပြောဆိုလိုက်ပါတယ်။ဒီတော့တွင်အာဖဂန်လူညုံရေးတပ်ဖွဲ့တွေကတာလီဘန်နေလက်ထက်ခေတ္တကျရောက်သွားတဲ့နိုင်ငံတောင်ပိုင်းကခရိုင်တစ်ခုကိုပြန်ပြီးတော့ထိန်းချုပ်လိုက်ပါတယ်။ဒီလိုအာဖဂန်တပ်တွေတညာလုံးထိုးစစ်ဆင်တိုက်ခိုက်ရမှာအမေရိကန်စစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ပေးခဲ့တယ်လို့အမေရိကန်စစ်တပ်အရာရှိတွေက VOA ကိုအတည်ပြုပြောဆိုပါတယ်။တာလီဘန်ညှိနှိုင်းရေးဆောင်ရွက်သူတွေကိုတရုတ်ဆိုးရရဲ့ဖိတ်ကြားမှုနဲ့တရုတ်နိုင်ငံကို18ရက်ကနေပြီးတော့ဇူလိုင်လ18ရက်နေ့ကနေပြီးတော့22ရက်နေ့ထိတွားရောက်ခဲ့တာဖြစ်တယ်လို့သိရပါတယ်
။ Saudi Arabia မှာတောင်းနဲ့ချီတဲ့အိန္ဒိယနိုင်ငံသားတွေအလုပ်ပြုတ်သွားပြီးစားရိတ်အခက်အခဲဖြစ်တဲ့အတွက်အိန္ဒိယအစိုးရကစားနပ်ရိက္ခာတွားရောက်ထောက်ပံ့ပေးနေပြီးနေရရင်ပြန်ခေါ်နိုင်ရေးအတွက်လည်းစီစဉ်ပေးနေပါတယ်။နိုင်ငံသားရေးဝန်ကြီးကအိန္ဒိယအလုပ်သမား1000ကျော်ဟာစားစရာပြက်လက်နေပြီးအလုပ်ရှင်တွေကအလုပ်သမားတွေကိုလှုပ်အားကမပေးဘဲစက်ရုံတွေပိတ်ပစ်ခဲ့တဲ့အတွက်အိန္ဒိယအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ကုန်ကြရတယ်လို့လည်းပြောထားပါတယ
်
ဒါကတော့ဥဆက်မိုးဝေနဲ့မခွာညူတို့ကတနင်္လာနေ့သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့မိုက်ဂျာယန်ညီလာခံအကြောင်းကိုပြောပြမှာပါ။ကချင်ပြည်နယ်မိုက်ဂျာယန်ညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရီဘက်ကထုတ်ဖော်ပြောဆိုတဲ့စိုးရိမ်ပူပန်ချက်တွေဟာ27ရာစုပင်လုံညီလာခံပြင်ဆင်ဖို့အတွက်အရေးကြီးတဲ့ကိစ္စရပ်တွေဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။ဇူလိုင်လ26ရက်နေ့ကနေ30ရက်နေ့အထိ9ရက်တာကျင်းပတဲ့ညီလာခံကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နမ်ဘီယာကစနေနေ့ကပြောကြားတဲ့သူ့ရဲ့မိန့်ခွန်းမှာအခုလိုပြောဆိုခဲ့တာပါ
ဒီမျက်နှာစုံကြီးအစည်းအဝေးမှာဆိုရင်တက်ရောက်လာတဲ့ခေါင်းဆောင်တွေအနေနဲ့ကို့အဖွဲ့အစည်းကို့လူမျိုးတွေရဲ့ရီရိုရေရှည်စိုးရင်ပူပန်နေတဲ့အချက်လက်တွေအများကြီးဖော်ထုတ်ပြောဆိုမျှဝေခဲ့ကြပါတယ်။အဲ့ဒီလိုပြောဆိုချက်တွေဟာ27ရာစုပင်လုံညီလာခံကိုကြိုတင်ပြင်ဆင်ဖို့အတွက်သက်ဆိုင်ပြီးအရေးကြီးတဲ့ကိစ္စရပ်တွေဖြစ်ပါတယ်
။ဒါအပြင်ညီလာခံမှာအပြစ်ခက်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးထားတဲ့အဖွဲ့တွေအချင်းချင်း80လုပ်ငန်းစဉ်အတွက်ပူးပေါင်းဆောင်ရွက်တာနောက်သဘောတူညီချက်ရတာတွေကိုသူ့အနေနဲ့တွေ့မြင်ခဲ့ရကြောင်း Mr. Nambiya ကပြောပါတယ်
။ဒီညီလာခံကိုတက်ရောက်လေ့လာတဲ့အခါမှာကျွန်တော်တို့မြင်ရတာကတော့ဒီမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့ရှေ့ဆက်သွားနေတဲ့အချိန်မှာဒီဇိုင်းမမတ်နဲ့ရည်ရွယ်ချက်ရှိရှိနဲ့စီလုံးညီညွတ်စွာသွားနေကြတာပါ။တစ်ဆက်တည်းမှာပဲဒီလိုသွားနေတဲ့နေရာမှာပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေအပေါ်မှာအတိအမှတ်ပြုပြီးအဲ့ဒီပြောင်းလဲနေတဲ့အခြေအနေနဲ့အညီကိုယ့်ရဲ့စဉ်စားတွေးခေါ်ချက်တွေကိုလည်းပြောင်းလဲပြီးလှုပ်ဆောင်နေတာတွေ့ရပါတယ်။
နောက်ပြီးမိုင်ဂျာယန်ညီနာခံရဲ့ထူးခြားချက်ဟာသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒါမကနိုင်ငံရေးပါတီတွေအမျိုးသမီးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်နေတာဖြစ်တယ်လို့ VJ နမ်ဘီယာကပြောပါတယ
်။အဲဒီလိုမျိုးပါဝင်တဲ့အတွက်ကြောင့်ကြားမဆိုင်ရာတန်းတူရေးကိစ္စ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိစ္စရပ်တွေ၊ကလေးအခွင့်အရေးနဲ့တခြားသက်ဆိုင်ရာအကြောင်းအရာတွေအများကြီးပါလာပါတယ်။ဒါတွေဟာရှေ့ဆက်သွားမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့နေရာမှာအရေးပါတဲ့ကဏ္ဍတစ်ခုအဖြစ်ရှိနေတာပါ
။မိုင်ဂျာယာညီလာခံနဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့ Mr. Nambiya မှန်မှန်ကန်ကန်သုံးသပ်နိုင်ကြောင်းတွေ့ရတယ်လို့ American ပြည်ထောင်စုအခြေစိုက်မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်စွေက VOA ကိုပြောပါရယ်
။ဒီတော့ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံရေးမှအထူးကိုယ်စားလှယ်တယောက်အနေနဲ့အနီးကပ်ထဲဝင်နှစ်ကများစွာပေါ့နော်လေ့လာတဲ့လူကနေအခုနောက်ဆုံးညီလာခံမိုင်ဂျာယာစီဝေးမှာတုံသက်သွားတာတော်တော်လေးမှန်တန်နိုင်တယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကဒီစီဝေးကနေလည်းပဲ27ကျားစုပင်လုံအပါအဝင်ပေါ့နော်ပြည်တော်စုတိဆောက်ရေးမှာအများကြီးလဲအကျိုးရစီတဲ့ဆွေးနွေးချက်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
မိုင်းကြရနီလာကန်ကို NCA မှာလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေက MNDAA ကိုကန့်အဖွဲ့နဲ့ TNLA တအောင်းပလောင်အဖွဲ့တို့ကတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေအဓိကပြောဆိုထားတဲ့အချက်တွေထဲမှာတော့ဩဂုတ်လအကုန်မှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံနီလာကန်မှာအပြစ်အခက်ရက်ဆဲထားတာရောမရက်ထားတဲ့အဖွဲ့တွေအားလုံးပါဝင်ရေးနဲ့ NCA စာချုပ်မှာသဘောတူလက်မှတ်ရေးထိုးဖို့ဆိုရင်လည်းအဖွဲ့အားလုံးပါဝင်ဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်။ခုဆက်လက်ပြီးတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ရမှာပါ NLD အစိုးရတက်လာပြီးတဲ့နောက်ပထမရပ်ပေါင်းတရားအတွင်းဆောင်ရွက်ချက်တွေအပြင်နှစ်နိုင်ငံဆက်ဆံရေးမူဝါဒတွေနဲ့ပတ်သက်လို့မြမနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcial ကို VOA Editor ကိုသားညိုဦးကတိတက်တွေ့ဆုံမေးမြန်းထားပါတယ်ရှင
်Thanks for your. ဒီလိုမေးချင်တာကတော့လက်ရှိ NLD အစိုးရသိရဲ့ရက်တရာကာလအတွင်းဒီနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေပေါ်မှာတာမတ်ကြီးအနေနဲ့ဘယ်လိုအမြင်ရှိလဲသိချင်ပါတယ်။နောက်အစိုးရသက်အတွက်စင်ခေါ်ချက်တွေကိုရောဘယ်လိုမြင်ထားပါလဲ
Well, I think it's fair to say that there's lots of challenges facing the country.
ဒီတိုင်းပြည်အတွက်ကစင်ခေါ်ချက်အတော်များများရှိနေတယ်လို့ပြောရမှာပါ။အစိုးရကလည်းငင်းချင်းကိစ္စကိုဆောင်ရွက်နေတာ၊စီးပွားရေးအကျိုးခံစား권ရအောင်လုပ်နေတာစတာတွေနဲ့ဒီစင်ခေါ်ချက်အခက်အခဲတွေကိုကျော်လွှားဖြေရှင်းနိုင်ဖို့အတွက်စတင်ကြိုးပမ်းနေတယ်လို့ယူဆရပါတယ်။ချက်ချင်းလက်ငင်းကိုဖြည့်ရှင်းလို့မရနိုင်တဲ့အတော့ကိုရှုပ်ထွေးပွေလီတဲ့ကိစ္စရပ်တွေကလည်းရှိပါသေးတယ်။ဒါပေမဲ့လည်းဒါတွေအားလုံးဖြည့်ရှင်းနိုင်ဖို့အတွက်ဆိုရအနေနဲ့အတော်လေးတက်တက်ကြွကြွလှုပ်ဆောင်နေတာတွေတွေ့ပါတယ်။
Another thing is this question is about the economic engagement.
နောက်တစ်ခုကတော့ဒီစီးပွားကုန်သွယ်ကိစ္စပါ။အခုဒီအစိုးရသိရက်တရာအတွင်းမှာအမေရိကန်မြန်မာစီးပွားကုန်သွယ်ဆက်ဆံမှုတွေဘယ်လောက်ထိတိုးတက်မှုရှိလာပါလဲ။ရှင်းဆက်ပြီးတော့ရောဒီအမေရိကန်မြန်မာစီးပွားရေးကုလူဆက်ဆံမှုတွေအတွက်အလားအလာကောင်းတွေရောဘယ်လိုမြင်ရပါလဲ
Yes I see really good prospects this is something I'm very focused on for two reasons one
စီးပွားရေးကုလူဆက်ဆံမှုအတွက်တကယ်ကိုအလားအလာကောင်းတွေတွေ့ရပါတယ်ဒီအတွက်လည်းကျွန်တော်အနေနဲ့အတော်လေးကိုအလေးပေးဆောင်ရွက်နေပါတယ်ဒါကလည်းအကြောင်းနှစ်ချက်ရှိပါတယ်နံပါတ်1ကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့အခမ်းအကဏ္ဍရည်တည်ချက်နဲ့ကျွန်တော်တို့ရဲ့ဂရီကိုတွေကတော့မိတ်ဆွေနိုင်ငံတနိုင်ငံအနေနဲ့မြန်မာလူထုကိုကျွန်တော်တို့ပေးနိုင်တာအခုပြုပြင်ပြောင်းလဲရေးတွေကိုထောက်ခံကူညီဖို့ဒီတိုင်းပြည်ရဲ့တာဝါပြောမှုကြိုးပမ်းတည်ဆောက်နေတာတွေကိုကူညီပေးဖို့ဖြစ်ပါတယ်။စီးပွားရေးဆက်ဆံမှု၊ကုန်သွယ်ရေးကူးလူဆက်ဆံမှု၊ရင်းနှီးမြှုပ်နှံမှု၊စီးပွားရေးအကူအညီစတာတွေဟာဒီအတွက်အများကြီးထောက်ကူဖြစ်စေမှာပါ။ဒုတိယချက်ကတော့ကျွန်တော်တို့နှစ်နိုင်ငံအကြားမှာနှိစက်တဲ့ဆက်ဆံရေးတည်ဆောက်ချင်ပါတယ်။နိုင်ငံသားမှာကုန်သွယ်မှုတွေပို့လို့ဖို့အတွက်ယင်းနှိမ့်နှမှုတွေပိုများလာဖို့ကအရေးကြီးပါတယ်အခုဆိုရင်ကျွန်တော်တို့ဆောင်ရွက်လှူရှားမှုတွေဟာအတော်လေးဆဲလို့ရှားစရာပါအခုဆိုရင်တော့စီးပွားရေးကိုယ်စားလှယ်အဖွဲ့တွေလာရောက်လည်ပတ်မှုတွေလည်းရှိနေပါပြီလာမယ့်သတင်းပတ်တွေမှာဆိုရင်လည်းအမေရိကန်ပြည်ထောင်စုဘက်ကအကြီးအကဲစီးပွားရေးတာဝန်ရှိသူတွေလာရောက်လည်ပတ်ကြဖို့ရှိနေပါတယ်မြန်မာပြည်သူတွေရောအမေရိကန်ပြည်သူတွေအတွက်ပါအကျိုးရှိစေမယ်ကုန်သွယ်ရေးနဲ့ယင်းနှိမ့်နှမှုတွေပို့ပြီးတော့ဆောင်ရွက်နိုင်ဖို့အတွက်အသေးစိတ်နည်းလမ်းတွေကိုလည်းလေ့လာရှောက်ဖွေကြမှာပါ
။ Myanmar as well as the people of the United States.
ဒီအစိုးရတည်ရဲ့ရက်တရာကာလအတွင်းမှာရောတိုးတက်မှုတွေရှိခဲ့ပါလား
? Well, you know, I think it's hard in 100 days.
မြန်မာမှာရောအမေရိကန်မှာပါဒီလိုရက်တရာအတွင်းမှာအောင်မြင်မှုကြီးတွေရဖို့ဆိုတာခက်ခဲပါတယ်။လူတွေကအစိုးရကထုတ်ပြန်မဲ့အခုစီးပွားရေးမူဝါဒကိုစောင့်ကြည့်နေကြတယ်လို့ထင်ပါတယ်။တို့တော်ဘက်ကလည်းယင်းနှိမ့်နှံမှုဥပဒေကိုပြင်ဆင်ဆောင်ရွက်နေတာရှိပါတယ်။မြန်မာနိုင်ငံဟာယင်းနှိမ့်နှံမှုတွေကိုတကားဖွင့်ပေးလိုက်ပြီဆိုတာကိုအခုထုတ်ပြန်တဲ့စီးပွားရေးမူဝါဒကနေပြီးတော့ကြေညာပြောဆိုခွင့်ရမယ့်အခွင့်အလမ်းရှိပါတယ်။ဒါဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အတော်လေးအားတက်စရာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်ရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိစ္စကိုဆက်မေးချင်ပါတယ်။အမေရိကန်ပြည်တော်စုရဲ့ကြံနေသေးတဲ့အရေးယူတန်ခတ်မှုတွေကြောင့်မလို့အမေရိကန်ကုမ္ပဏီတွေအပါအဝင်နိုင်ငံခြားယင်းနှိမ့်နှံမှုတွေပေါ်မှာအကန့်အသတ်တွေတော်လေးရှိတယ်လို့ပြောဆိုမှုတွေရှိပါတယ်။တမန်ကြီးအနေနဲ့ဒီစကားကိုလက်ခံပါလားဘယ်လိုမျိုးတုံ့ပြန်ချင်ပါလဲ
။ Well the purpose of what's there's very limited sanctions left.
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့အရေးယူတန်ခတ်မှုတွေကအကန့်အသတ်နဲ့အနည်းချင်းပဲကျန်တော့တာပါ။အရေးယူတန်ခတ်မှုအားလုံးဒီဘက်ကိုဆိုင်းငံ့တာရုပ်သိမ်းတာတွေလှုပ်ထားပါတယ်။စီးပွားရေးအရကျေပြန့်တဲ့အရေးယူမှုတွေအားလုံးမရှိတော့ပါဘူး။ကျန်နေသေးတာတွေကလူတစ်ယောက်ချင်းစီနဲ့အဖွဲ့အစည်းတစ်ခုချင်းစီကိုအသေးချာပြစ်မှတ်ထားတဲ့အရေးယူတန်ခတ်မှုတွေပါဒီအရေးယူမှုရည်ရွယ်ချက်တွေကလည်းစီးပွားရေးကိုထိခိုက်စေဖို့မဟုတ်ပါဘူးမြမစီးပွားရေးကောင်းကောင်းမွန်မွန်ဖြစ်နေတာကျွန်တော်တို့လိုလားပါလဲကြံနေတဲ့အရေးယူမှုဆိုတာကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေနောက်ထပ်တိုးတက်ဖြစ်ပေါ်လာဖို့အတွက်ပါမေလာတုန်းကဆိုရင်ပြစ်မှတ်ထားအရေးယူတန်ခတ်မှုစင်းကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်ပြင်ဆင်တာတွေရှိပါတယ်ကြံနေတဲ့အရေးယူတန်ခတ်မှုတွေကြောင့်စီးပွားရေးပေါ်မှာဆိုးဆိုးဝါးဝါတက်ရောက်မှုမဖြစ်စေဖို့အတွက် တိတာထင်ရှားတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်ဒီရည်ရွယ်မှုတွေဟာမီရွယ်ပဲနဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်မှုရှိမရှိဆိုတာကိုအပတ်စဉ်လဲသုံးသပ်နေပါတယ်အဲ့ဒါအမေးမပြတ်လုပ်နေတာပါ
Sanctions may be discouraging business so we'll be constantly looking at that
yes this question is about the US assistance to the Burma
နောက်မေးခွန်းတစ်ခုကတော့ဒီမြန်မာနိုင်ငံပေါ်အကူအညီထောက်ပံ့ပေးတဲ့ကိစ္စပါမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးတဲ့နောက်ပိုင်းအမေရိကန်ကနေပြီးတော့ထောက်ပံ့ကူညီတွေပေးပါတယ်။အရက်ဖက်အဖွဲ့အစည်းတွေတိုးတက်လာဖို့နောက်သေးစားနဲ့အလက်စားလုပ်ငန်းတွေဖွံ့ဖြိုးလာဖို့လူငယ်တွေအတွက်ပညာရေးကိစ္စဆက်ဖြစ်ပါ။ဒါရီဟာမြန်မာလူထုနဲ့တိုင်းပြည်အပေါ်မှာတကယ်ပဲထိရောက်အကျိုးဖြစ်ရလားသုံးသပ်ကြည့်ပြီးတော့
။ Sure. First, I would say that the success of Myanmar will be determined mostly by the people of Myanmar.
အရင်ဆုံးပြောချင်တာကတော့မြန်မာနိုင်ငံရဲ့အောင်မြင်ဖြစ်ထွန်းမှုအတွက်အများစုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဆုံးဖြတ်လှုပ်ဆောင်ကြရမှာပါ။အမေရိကန်အပါအဝင်ပြည်ပမိတ်ဆွေတွေကတော့ဒီအတွက်ကူညီပေးတာပါ။ကျွန်တော်တို့အကူအညီပေးနေတာလည်းဒီသဘောပါပဲ။ကျွန်တော်တို့အကူအညီပေးတဲ့နေရာမှာအရေးအတွက်တွေ၊ကိန်းဂဏန်းတွေထပ်ဆိုင်ရင်လူမှုကိုတကယ်ကိုအကျိုးဖြစ်ထွန်းစေမယ့်အစီအစဉ်တွေကိုလှုပ်ဆောင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်။ဥပမာကျမရင်းနဲ့ပတ်သက်တဲ့နေရာမှာ HIV AIDS ရောဂါနဲ့အခြားရောဂါဆိုးတွေတိုက်ဖြတ်တဲ့နေရာမှာအစိုးရကင်တွယ်ဖြည့်ရှင်းမှုတွေမှာအကူအညီပေးတယ်လို့မျိုးခိုင်မာတဲ့ကျမကြီးစနစ်ကောင်းတစ်ရက်ဖြစ်လာဖို့အတွက်အကူအညီပေးပါတယ်။စိုက်ပျိုးရေးနဲ့ပတ်သက်လို့လည်းအစီအစဉ်တော်တော်များများရှိပါတယ်။ဒါကတကယ်ကိုပဲလယ်သမားတွေနဲ့ထိတွေ့လုပ်ကင်ခဲ့တာပါ။ Coffee ကိုပထမဆုံးအချိန်အမေရိကန်ပြည်ထောင်စုကိုတင်ပို့နိုင်ဖို့အတွက် Coffee Zee စိုက်တဲ့တောင်သူတွေကိုအကူအညီပေးခဲ့ပါတယ်။ဒါဟာတောင်သူလယ်သမားတွေအတွက်တကယ်ကိုဝင်ငွေတိုးမြင့်လာစေပါတယ်။အရက်ဖတ်လူမှုအဖွဲ့အစည်းတွေကိုလည်းကူညီပေးနေတာမျိုးတွေရှိပါတယ်။လွတ်တော်အမတ်တွေအနေနဲ့လွတ်တော်တွေကိုထိထိရောက်ရောက်လုပ်ကင်ဆောင်ရွက်နိုင်ဖို့လေ့လာရေးအစီအစဉ်တွေလုပ်ဖြစ်ပါတယ်။မူဝါဒတွေကဘယ်လိုဖြစ်တည်နေဆိုတာကိုလည်းပြောဆိုသွတ်သွင်းတာမဟုတ်ပါဘူး။ဒါကျွန်တော်တို့လုပ်เสียမဟုတ်ပါဘူး။ဒါတွေဟာသူတို့အတွက်တကယ်ကိုထိရောက်အကျိုးဖြစ်တယ်လို့ထင်ပါတယ
်။ But I think these programs are actually really helpful because they make a difference in what people are doing.
And then at the last US
American နိုင်ငံကြီးဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစီအစဉ်အတဲမှာမြန်မာနိုင်ငံဟာအရင်ကရှိခဲ့တဲ့နံပါတ်1စောင့်ကြည့်အစီအစဉ်ကနေပြီးတော့နံပါတ်3အထိကိုကျသွားပါတယ်။ဒီအစီအစဉ်အကြောင်းမလို့မြန်မာနိုင်ငံပေါ်မှာ American ရဲ့ထောက်ပံ့ကူညီတွေဒါမှမဟုတ် American မူဝါဒဘိုင်းတွေပေါ်မှာတစုံတရာတက်ရောက်မှုဖြစ်လာနိုင်မှာလား
It won't change our policy. Our policy is to do everything we can to help the people of Myanmar succeed. To support
ကျွန်တော်တို့မူဝါဒပိုင်းအနေနဲ့မပြောင်းလဲပါဘူး။မြန်မာပြည်သူလူထုတွေအဆင်ပြေအောင်မြင်ကြစေဖို့အတွက်ကျွန်တော်တို့ဘက်ကတတ်နိုင်သလောက်အကူအညီပေးမယ်။အစိုးရအသင်းအနေနဲ့ရှေ့ဆက်သွားနိုင်ဖို့အတွက်အကူအညီပေးမယ်ဆိုတာကကျွန်တော်တို့ရဲ့မူဝါဒပါ။လူကုန်ကူးမှုအစီရင်ခံစာထဲမှာပါသွားတဲ့အခြေအနေတစ်ခုကနံပါတ်1စောင့်ကြည့်အဆင့်မှာတတ်မှတ်ခံထားတဲ့နိုင်ငံတစ်နိုင်ငံဟာတိုးတက်မှုမရှိဘူး၄နှစ်သက်တိုင်အဲ့ဒီတိုင်ဆက်ဖြစ်နေမယ်ဆိုရင်တော့အလိုလျောက်နံပါတ်3ဆင့်ကိုကျသွားမှာပါနောက်ဆုံးအစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်ကျသွားတာကအဲ့ဒီလိုချင်းနေမျိုးကြောင့်ပါအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အပြုသဘောလှုပ်ဆောင်မှုတွေကျွန်တော်တို့တွေ့ရပါတယ်ဒါကိုကျွန်တော်တို့ကြိုးဆိုပါတယ်လှုပ်ဆောင်ချက်တွေကိုအတိအမှတ်လည်းပြုပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဟာအစီရင်ခံစာမှာ၄ကျင်းဆက်တိုင်အခုလိုနံပါတ်1စောင့်ကြည့်ဆင့်တဲ့မှာပါခဲ့တာဆိုတော့အခုနောက်ဆုံးအစီရင်ခံစာမှာကြတော့အလိုလျောက်နံပါတ်3ကိုကျသွားတာပါဒါဟာကျွန်တော်တို့ရဲ့မြန်မာနိုင်ငံအပေါ်မှာမူဝါဒအပြောင်းအလဲဖြစ်စေမှာမဟုတ်ပါဘူး။ဒီပြဿနာအပါအဝင်တခြားကိစ္စတွေအပေါ်မှာဆိုရရဲ့ကင်တွယ်ဖြည့်ရှင်းမှုမှာကျွန်တော်တို့အနေနဲ့စတိုးကူညီသွားမှာဖြစ်ပါတယ
်။ The government deal with this problem along with others.
Another question.
နောက်မိကုံကတော့ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေတိုးတက်လာမှုအခြေအနေပါ။ဘာကြောင့်လဲဆိုတော့လွှတ်တော်မတ်တွေအနေနဲ့ရပ်ဖက်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံမှုကိုကန့်သတ်ခံရတဲ့အခြေအနေပြီးခဲ့တဲ့ပတ်တုန်းကဖြစ်ခဲ့ပါတယ်။ဒီညွှန်ကြားချက်ကြောင့်မို့လို့ရပ်ဖက်လူမှုအဖွဲ့အစည်းတွေဖွံ့ဖြိုးလာမှုမှာတစုံတရာဒီအနောက်အတားများဖြစ်တယ်လို့မြင်ပါလား
Yeah I've seen the news reports but I don't know all the details of this so I don't want to comment too much on it
What I want to do တွေ့ရပါလေဒါပေမဲ့သေးစိတ်ကိုတော့မသိဘူးဗျဒါကြောင့်ဒီပုံမှာမှတ်ချက်သိပ်ပြီးတော့မပေးချင်ပါဘူးကျွန်တော်ပြောချင်တာကတော့ပြီးခဲ့တဲ့နှစ်တွေအတွင်းကစလို့ဒီတိုင်းပြည်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေဆိုတာအတော်လေးရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်အခြားဒီမိုကရေစီစနစ်တွေလိုပဲတကယ်ကိုခိုင်မာတောင့်တင်းတဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေရှိဖို့ဆိုတာကဒီမိုကရေစီစနစ်အောင်မြင်ရေးအတွက်အလွန်တရာအရေးကြီးပါတယ်။အစိုးရလွတ်တော်နဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေကြားထဲမှာဆက်ဆက်မှုတွေရှိခဲ့တယ်လို့ကျွန်တော်တို့သိထားပါတယ်။အခုနောက်ဆုံးသတင်းအသေးစိတ်ကိုတော့မသိပါဘူး။
But I don't know the details of this.
ညချာချာရဆိုရင်တော့လွတ်တော်အမတ်တူအနေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့အစည်းအဝေးတွေကိုတက်မယ်၊ညီလာခံတွေကိုတက်မယ်ဆိုလို့ရှိရင်လွတ်တော်ရဲ့ခွင့်ပြုချက်ကိုယူရပါလိမ့်မယ်။
Yeah. Well, I mean, this is a decision that's up to the people and you have an elected government. It's up to the people.
ဒါတွေကမြန်မာလူထုအပေါ်မှာတည်ပါတယ်။ ရွေးချယ်ခံထားတဲ့အဆိုးရွားလည်းရှိနေပြီပဲအကောင်းဆုံးဘယ်လိုလုပ်ကြမလဲရွေးချယ်ဆုံးဖြတ်မှုဟာမြန်မာလူထုအပေါ်မှာတည်ပါတယ်ကျွန်တော်ပြောချင်တာကတော့အရက်ဖတ်လူမှုအဖွဲ့အစည်းတွေဆိုတာကတော့ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ထောက်ခံရေးအင်အားစုပါဆိုတော့သူတို့တွေတက်တက်ကြွကြရှိပြီးတော့သူတို့အတန်တွေသဘောထားတွေထွက်နေဖို့ကလည်းအရေးကြီးပါ
Very active and have a voice.
Yeah, another question about the peace process because
မြန်မာနိုင်ငံရဲ့ညီညာရေးနဲ့မျိုးသားချင်းကြားစီလုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီပါတယ်လို့အမြဲပြောလို့ရှိပါတယ်အခုဒီလုပ်နေတဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာဘယ်လိုများအကူအညီလက်ရှိပေးနေပါလဲ
Well, what we've said consistently to the government, to the ethnic groups isThis is your process. This is the Myanmar people's process. We don't want to
ဆိုရကိုရတိုင်းရင်းသားအဖွဲ့အစည်းတွေကိုပါကျွန်တော်တို့ဘက်ကတမတ်သေးပြောခဲ့ပါတယ်။ဒါဟာခင်ဗျားတို့ကိုယ်တိုင်လုပ်ရမယ်မြန်မာလူထုကိုယ်တိုင်ဥဆောင်လုပ်ရမယ်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆွတ်ဖက်လို့ပါဘူး။ကျွန်တော်တို့ကုညီတန်းတဲ့အစိတ်ပိုင်းကကြွန့်ကျင်မှုဆိုင်ရာအကူအညီပေးတာတွေနဲ့တွဲဆုံဆွေးနွေးအပြေရှားမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။ဒီချိန်ထဲမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွဲဆုံစကားပြောဖြစ်ပါတယ်။ဒါဟာတစ်ခုခုအတွက်တောင်းအပ်ပေးတာမျိုးမဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလိုတဲ့စကားကဒီချိန်မှာငင်းချမ်းရေးအတွက်တကယ်အခွင့်အလမ်းကောင်းကြီးဆိုတာပါ။ဒီတိုင်းပြည်အတွက်ငင်းချမ်းရေးလိုတယ်ဆိုတာကိုလူတိုင်းသဘောတူကြမှာပါ။အခုချိန်ဟာတကယ်ကိုပဲကြီးမားတဲ့အခွင့်အလမ်းကြီးပါ။ဒါကြောင့်လဲတွဲဆုံဆွေးနွေးစကားပိုင်းကိုတက်လာပြီးတော့ငင်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းနေတာပါ
to get to the negotiating table and do all they can to bring about peace
yeah currently
အခုချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြားရံမှာစုဝေးပြီးတော့ညီလာခံလုပ်နေကြပါတယ်အဲဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်နိုင်ငံဘက်ကကိုယ်စားလှယ်တွေနဲ့လေးလာသူဖြစ်တယောက်နေကြပါတယ်အမေရိကန်နဲ့ EU ကဘာကြောင့်ဒီညီလာခံထဲမှာမပါတာလဲဗ
ျ well in this case we were not invited to jointhat's up to the government
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူးဒီလိုဖိတ်ကြားမှုဆိုတာမျိုးကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းရင်းသားတွေအပေါ်မှာမူတည်ပါတယ်အခုလိုစုဝေးဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူးကျွန်တော်တို့ဘက်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်အကူအညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းတွားဖို့ရှိပါတယ်မလိုအပ်ဘူးထင်လို့မဖိတ်ဘူးဆိုရင်လည်းမတွားပါဘူးအဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငင်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့အလေးထားပါတ
ယ် As I said we're focused on doing what we can to support the success of the process
အစိုးရဘက်ကရောဒေါန်ဆန်းစုကြည်ကပါသူ့အနေနဲ့ငင်းချမ်းရေးကိုလူလာတယ်လို့ပြောနေပါတယ်တိုင်းသားတွေဘက်ကငင်းချမ်းရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမတ်ကြီးကဘယ်လိုထင်ပါလဲ
Well, I don't want to speak for them, but in my conversations, what I hear from the ones I've spoken with, they want peace.
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူး။ကျွန်တော်နဲ့စကားပြောပြတဲ့သူတွေစီကနေတော့သူတို့လည်းပဲငင်းချမ်းရေးလိုလားတယ်လို့ပြောပါတယ်။တိုက်ပွဲတွေကြောင့်ဒီတိုင်းပြည်ဟာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီ။ဒါကြောင့်လည်းငင်းချမ်းရေးလိုလားမှုကိုကြေကြေပြန့်ပြန့်တွေ့ရပါတယ်။ဒါဟာအရေးကြီးပါတယ်။ငင်းချမ်းရေးဆောင်ကျဉ်မှုတွေ၊နိုင်ငံရေးရတွေ့ဆုံညှိနှိုင်းမှုတွေ၊ပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှေ့ဆက်ပြီးတော့အသေးစိတ်ကိစ္စပါ။ဒါတွေကအချိန်တွေအများကြီးယူအောင်ပါပါ။ငင်းချမ်းရေးအတွက်လူလာတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ
်။ But what we do see is a very strong demand for peace and that's very encouraging.
တာမကြီးခုလိုအချိန်ပေးပြောဆိုတာကျေးဇူးတင်ပါတယ
်။အခုလိုမြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတင်ဆက်နေတဲ့တွေ့ဆုံမေးမြန်းခန်းတွေကို VOA မြန်မာပိုင်းရုပ်သံရဲ့စနေတနင်္ဂနွေ TV Magazine အစီအစဉ်မှာလည်းထုတ်လည်နေပါတယ်။ Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်နော်။မကြခင်မှာတော့မြန်မာပြည်ကပေးစာနဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်အစီအစဉ်ကိုထုတ်လည်မှာမို့ကျမတို့ရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုဆက်လက်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နာရီခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုအင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါပထမဦးဆုံးအနေနဲ့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုတော့အရင်အဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတော့သုံးသပ်ချက်ရေးလာတဲ့သောရရှင်တချို့ရဲ့အစားတွေကိုဖော်ပြပေးကြပါမယ်။ထိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က VOA ရေးကျေးဇူးပါ။အခုဆိုရင် Radio ကနေနားဆင်နေရကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီ။အတိုင်းမသိဝမ်းသာမိပါတယ်တဲ့။ဟုတ်ကဲ့ပါကျမတို့ဒီတယ်လီဖုန်းဆိုတာကတော့ Facebook အစာမျက်နှာပေါ်မှာဗီဒီယိုထုတ်လွှင့်မှုတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့လို့အခုနောက်ပိုင်းမှာလည်း Radio ထုတ်လွှင့်မှုတွေကိုစမ်းသပ်ပြီးတော့အစတင်ပြီးတော့ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်နော်အခုဆက်ပြီးတော့ထိုင်းနိုင်ငံနော်ထပ်ပူရီခရိုင်ကနေပြီးတော့စာရေးလာတဲ့မြန်မာရွှေပြောင်းလို့သားကြော်ကြော်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါလိမ့်သူက VOE ကိုမနေ့တိုင်းနားဆင်တတ်သူပါတဲ့
အခုလို့ VOE ကိုနေ့တိုင်းနားဆင်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်က VOE ကိုနေ့စဉ်မနေ့၈ခွဲလောက်ဆိုအမြဲတမ်းနားဆင်ပါတယ်အဓိကအကြောင်းကတော့မြန်မာရေးရာကိုအဓိကဌာနဆင်တယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာအောင်ဖန်တီးပေးတဲ့လူကြီးမင်းတွေကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်ကအခုထိုင်းနိုင်ငံမှာတာမန်လုပ်လုပ်နေတဲ့အလို့သမားတစ်ယောက်ပါမြန်မာနိုင်ငံအပြောင်းအလဲကိုအမြဲလိုလာပြီးအလို့ကန်ရှားပါတဲ့အခြေအနေကနေအလို့ကန်ခွင့်လန်းရရှိတဲ့တိုင်းပြည်သစီကိုပြောင်းလဲဖို့အရန်ကိုလူလာပြီးကိုယ်နိုင်ငံအတွင်းအေးအေးချမ်းချမ်းမိသားစုနဲ့အတူအလို့လုပ်ချင်နေတာရလာနှစ်အတော်ကြာနေပါပြီကျွန်တော်လူမျိုးထိုင်းနိုင်ငံမှာလာလို့လုပ်နေတဲ့လူအားလုံးဤပါကိုတိုင်းပြည်မှာပဲလှုပ်လှုပ်ချင်ကြတာပါထိုင်းနိုင်ငံမှာလှုပ်လှုပ်ရတာရန်ကိုစိတ်ထိခိုက်နေတဲ့လူတွေဖြစ်နေပါပြီထိုင်းနိုင်ငံသားတွေရဲ့ရုံမောင်မှုတွေကိုခံရတာလည်းအခြေမနှဲတော့ပါဘူးလှုပ်လှုပ်ရင်ရလာတဲ့ငွေကိုထိုင်းရဲတွေကအမျိုးမျိုးတောင်းစားပြီးမတရားတဲ့လူရဲတွေကိုခါစီပြီးရင်ဆိုင်နေရတာမခံနိုင်တော့လို့အခုလို့ VOE ကိုစာပို့လိုက်တာပါမြန်မာနိုင်ငံမှာအလုပ်ကန်ခွင်လန်းတွေအများဆုံးပေါ်လာပါစေလို့ဆုတောင်းနေပါတယ်
ဟုတ်ကဲ့ပါမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံသားတွေအားလုံးတခြားနိုင်ငံမှာသွားပြီးတော့အလုပ်လုပ်ရတာမျိုးမဟုတ်ဘဲနဲ့အိုးမကွာအိမ်မကွာနဲ့အလုပ်တွေရကြပါစေအလုပ်ကန်ခွင်လန်းတွေပေါ်ပေါက်ပါစေလို့ကျမတို့လည်းဆုတောင်းပေးပါရနော်သောရရှင်တွေရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားမှာဖြစ်ပါရဲ့ရှင်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့ဖြောပြပေးကြပါမယ်အော်ဒါနဲ့သောရရှင်တွေကိုကျမပြီးခဲ့တဲ့တပတ်တုန်းကဒီထုတ်လွှင့်ပေးသွားတဲ့Billboard Hot အပြင်ဆုံးတင်းနံပါတ်100ဆီမှာနံပါတ်3ချိန်နေတဲ့တခြင်းလေးဖြစ်တဲ့ Cheap 3ဆိုတဲ့တခြင်းလေးကိုသောရရှင်နေနားထောင်လိုက်ရမယ်ထင်ပါတယ်အဲ့ဒီတခြင်းကဒီတစ်ပတ် Billboard Hot အပြင်ဆုံးတင်းနံပါတ်100ဆီမှာနံပါတ်1ကိုချိန်သွားခဲ့ပါတယ်ရှင်ကျမဒီတစ်ပတ်တော့ Billboard Hot အပြင်ဆုံးတင်းနံပါတ်100ဆီကနံပါတ်10ထဲကိုအရင်တစ်ပတ်ထဲကဝင်လာပြီးတော့ဒီတစ်ပတ်မှာလည်းနံပါတ်10နေရာကိုဆက်ယူထားတဲ့တခြင်းလေးနဲ့သောရရှင်တွေကိုဖြောပြပေးကြပါတယ် Adele ရဲ့ Studio တေးတပြား25ထဲကတခြင်းဖြစ်ပြီးတော့2016မေလ16ရက်နေ့မှာအဲ့ဒီတေးတက်ပြားရဲ့တတိယမြောက်တချက်ထဲတခြင်းတက်ပြားဖြစ်နေဖြန့်ချီတာပါဒီတခြင်းရေးသားဆက်ဆိုသူ3ဦးထဲမှာတော့တေးတန်သွင်းကုမ္ပဏီကပေးတဲ့2ဦးပြီးတော့ Adele တို့ပါဝင်ပါတယ်ဒီတခြင်းကအဆိုတော့ Adele ကသူ့ရဲ့ရည်စားဟောင်းကိုရည်ညွှန်းပြီးတော့ရေးတာဖြစ်တယ်လို့ဆိုထားပြီးတော့ Happy You're Gone ရှင်းမရှိတော့လို့ကျွန်မပြောတယ်ဆိုပြီးတော့ရေးထားတာပါအခုထိဆိုရင်ဒီတခြင်းက UK မှာအကောင်းဆုံးတင်းနံပါတ်5 US မှာတော့အခုတင်းနံပါတ်10ကနေဒါမှာအကောင်းဆုံးတင်းနံပါတ်13ရောက်ပါတယ်။ဒါပြင်ဒီတခြင်းကအခုဩဂုတ်လကုန်ပိုင်းမှာကျင်းပမဲ့ MTV ဂီတဗီဒီယိုဆုအတွက်လည်းတက်ကြိုပေးခံထားရတာပါ။ Send my love to your new lover ရှင်ရဲ့အချစ်တကိုကျွန်မရဲ့အချစ်တွေပေးလိုက်ပါဆိုတဲ့ Adele ရဲ့တခြင်းလေးကိုနားဆင်ကြပါအောင်နော
် This was all you none of it me you put your hands
ဆိုရဲအတောတိစုထားတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာမြစ်တာတိလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ပထမအဦးဆုံးတော့လက်ကင်ဖုန်သုံးဆွဲသူတယောက်ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်သူက MPD တယ်လီဖုန်းကတ်သုံးဆွဲသူဖြစ်ပါတယ် MPD က message ပို့ပေးပြီးတော့ဘေးလုံးဖြတ်တောက်ကောက်ခံနေရရက်ပေးပါတဲ့
MPD ကနေသုံးဆွဲသူတွေထံ message ပေးပို့ပြီးဘေးဆောင်ကိုကျပ်ငွေ160လောက်ဖြတ်တောက်ကောက်ခံနေတာကိုရက်ပေးပါဖုန်းမပြောရဘဲနဲ့တပတ်တွင်း9000လောက်အလကားကုန်နေပါတယ်ဒါလောက်ပို့ချင်နေခြင်းလဲအခမဲ့ပို့ပါလားဗျာ
ရန်ကုန်အကျောက်တရားကအခုတဝင်းခုလိုမျိုး MPD ကနေပြီးတော့ message ရှိပို့တိုင်းဘေးဒီဇိုင်းကိုကျပ်160ဖြတ်တယ်ဆိုလို့ကျမတို့ American ပြည်တော်စုမှလည်းအဲ့လိုမျိုးခက်ဆင်ဆင်တူတဲ့အဖြစ်ဖြစ်လေးဖြစ်တာကိုပြောပြပေးချင်ပါတယ်ဒါမှလည်းနည်းနည်းတော့ကွဲပါတယ်ကျမတို့ဥပမာ AT&T Verizon T-Mobile အဲ့လိုမျိုးတယ်လီဖုန်းကုမ္ပဏီကြီးတွေကနေပြီးတော့ကိုယ့်ရဲ့တယ်လီဖုန်းကတ်မှာဒီလက်ကျန်ငွေဘယ်လောက်ရှိသေးလဲဒါမှမဟုတ်ရင်လည်းသူတို့ပေးထားတဲ့အချိန်တွေကနေပြီးတော့ကိုကဘယ်လောက်များများကိုစကားပြောပြီးလိုက်ပြီးလဲဒါမှမဟုတ်သူတို့ပေးထားတဲ့ data ပမာဏတွေကနေကိုသုံးဆွဲတဲ့ data ပမာဏဘယ်လောက်ရှိပြီလဲဘယ်လောက်ကျော်သွားရင်ဖြစ်ပတ်စံဘယ်လောက်ကောက်ခံတော့မလဲဆိုတာမျိုးမကြခဏ message တွေပေးပို့ရပါတယ်เนาะဒါမဲ့လည်းအဲ့လိုပေးပို့တဲ့ message တိုင်းကအလကားပါအလကားဆိုတာကဒီပတ်စံအခကျင်းငွေမယူတာကိုဖြစ်ပါတယ်သူတို့ကသူတို့ရဲ့ဖောက်တယ်ကိုတဲ့အကြောင်းကြားတာဖြစ်ပြီးတော့ဒါကြောင့်မလို့သူတို့ကဒါကိုပတ်စံမယူပါဘူးရှင်ဗီဒီယိုကိုနားဆင်လာတာနှစ်ပေါင်းအတော်ကြာလာပါပြီဆိုပြီးတော့အခုရင်ဖွင့်ခြင်းပါတယ်ဆိုတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်မျိုးမွန်းဆိုတဲ့သောရရှင်တတော်ပြုံးတဲ့ကိစ္စမြမတက်လုပ်ငန်းတစ်ခုတည်းကိုလက်ညှိုးမထိုးပါနဲ့ဆိုပြီးတော့အခုလိုမျိုးဗီဒီယိုကတဆင့်အများသိအောင်လို့အရှင်းပြလာပါတယ
်ဗီဒီယိုခင်ဗျာယခုတက်တဲ့အစိုးရကိုပြင်ပသုတေသနအဖွဲ့အစည်းတစ်ခုကမြမတက်လုပ်ငန်းကြောင့်တတော်ပြုံးတိရပါတယ်ဒါကြောင့်ဖြတ်သိမ်းဖို့အကြံပြုစာပေးဖို့ထားတယ်လို့သိရပါတယ်အမှန်မှာမြမသစ်လုပ်ငန်းနဲ့ဓာတ်ရိုက်မပတ်သက်ပါနိုင်ငံတော်အထူးအခွင့်အရေးရကုမ္ပဏီများနဲ့တနိုင်တစ်ပိုင်းသစ်ခိုးထုတ်သူများကိုသစ်တော်အာဏာပိုင်များကမတားဆီးနိုင်အရေးမယူနိုင်ခြင်းကအဓိကကျပါတယ်မြမသစ်လုပ်ငန်းကစည်းကမ်းရှိစွာထုတ်လုပ်ခွဲစိတ်ရောင်းချခဲ့ပါသည်မြမသစ်လုပ်ငန်းမှထုတ်သည့်သစ်မှာကုမ္ပဏီများနှင့်ပြင်ပသစ်မှောင်ခိုများထုတ်သောသစ်တဲ့အစာပေါင်းများစွာနည်းပါသည်တာမန်ပြည်သူများအမှန်တကယ်လိုအပ်သောသစ်ခွဲသားများကိုမြမသစ်လုပ်ငန်းမှစီးကမ်းတကျခွဲစိတ်ရောင်းချသင့်ပါသည်တာမန်ပြည်သူများယခုအချိန်တွင်အိမ်ပြုပြင်ရန်အိမ်ဆောက်ရန်အတွက်သစ်ခွဲသားဝယ်ယူသုံးဆွဲရန်ခက်ခဲနေကြောင်း VOA မှတဆင့် NLD အစိုးရသိအောင်ပြောလိုက်ချင်ပါသည
်တတော်ပြုံးတိတာမြမသစ်လုပ်ငန်းကြောင့်မဟုတ်ပါဘူးဆိုပြီးဒီတော်ရရှင်ကသူ့ဘက်ကအခြေအနေကိုပြန်ပြီးအရှင်းပြလာတာဖြစ်ပါတယ်ရှင်စောနိုင်ထွန်းဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတုအလုံးဒီဆင်းရဲတဲ့သူတွေပါမကျန်းအိမ်တလုံးတော့ပိုင်ဆိုင်နိုင်ရေးအတွက်မြန်မာနိုင်ငံဒေသရင်းကတခြားနိုင်ငံတွေလိုမျိုးမြန်မာအစိုးရအနေနဲ့စီစဉ်ပေးပါဆိုပြီးတော့အခုလိုမျိုးအကြံပြုလာပါတယ
်အစိုးရအသစ်တက်ပြီးရင်မြန်မာနိုင်ငံသားတွေစာဝတ်နေရေးအဆင်ပြေအောင်အမြန်ဖန်တီးနိုင်ပါစီဗျာနေစရာအတွက်အိမ်မရှိတဲ့သူတွေလစဉ်တစ်လ5000တသိန်းနဲ့သူ့ဝင်ငွေနဲ့သူတိုက်ခန်းဒါမှမဟုတ်တံပိုးနဲ့အိမ်နဲ့မြေအမြန်ပိုင်နိုင်အောင်လုံဆောင်ပေးစေချင်ပါတယ်မြန်မာနိုင်ငံမှာမြေရှိပါတယ်ငွေအတွက်ပြည်တွင်းဘဏ်ဒီအာရှဖွံ့ဖြိုးရေးဘဏ်ကမ္ဘာဘဏ်တွေနဲ့ဆွေးနွေးပြီးအစိုးရကလည်းပြည်သူတွေအတွက်အတိုးနှုန်းနည်းနည်းနဲ့လုပ်ငန်းရှင်များကအမျက်မယူပဲကုန်ကြမ်းစည်းနဲ့ဝန်ဆောင်ကသာယူရဆောင်ရွက်သင့်ပါတယ်ဒီစီမံကိန်းမျိုးဆောင်ရွက်ပါက10နှစ်15နှစ်နှစ်20နှစ်စိတ်နှစ်30သူ့ဝင်ငွေအရနေနိုင်အောင်စီစဉ်သင့်ပါတယ်နမူနာအနေနဲ့ဖိလစ်ပိုင်နိုင်ငံမှာလစဉ်ဒေါ်လာ20နဲ့တိုက်ခန်းပိုင်အောင် နှစ်30နဲ့ဆောင်ရွက်နေတဲ့အကြောင်းသတင်းစာတစ်စောင်မှာဖတ်လိုက်ရပါတယ်လှုပ်ဆောင်လို့လည်းရပါတယ်ဗျာ
မြန်မာနိုင်ငံသားတွေစာဝတ်နေရေးပြည်လဲစေဖို့နေရေးထိုင်ရေးပြည်လဲစေဖို့အတွက်မြန်မာအစိုးရအသင်းတွေနဲ့နီလန်းကောင်းလေးတွေနဲ့ကြံဆောင်ပေးပါဆိုပြီးတော့ဒီတော့ရှင်စောနိုင်ထွန်း VOE ကတစ်ဆင့်ရင်ဖွင့်လာတာဖြစ်ပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်ဒေးတောင်းလာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ခဏမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒေတောင်းလာတဲ့ဒေါရရှင်တယောက်ရဲ့အစာကိုဖော်ပြပေးစင်ပါတယ်။ ARI တိုင်းတာပေါင်းမြို့နယ်ဆောင်ပုံရွာကဖေဖေဦးစောတင်အောင်နဲ့မိမိနော်တူတူမာတို့ကချစ်သမီးနော်စင်တရာအောင်နဲ့ချစ်သားလေးစောမြတ်သူရအောင်တို့အတွက်ရွှေလန်းချမ်းမြေပါစေဆိုပြီးမြတ်တာဒေလက်ဆောင်တစ်ပုတ်ပါပါရရှင်။ဒီတစ်ပတ်တော့ဝိုင်းစုခိုင်သိတည်ဆူထားတဲ့အချစ်နဲ့အလွမ်းဆိုတဲ့သချင်းလေးထုတ်လွှင့်ပေးစင်ပါတယ်။ဒေတောင်းနဲ့ဒေါရရှင်ရောတိချစ် view ရဲ့ဒေါရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ဆူရဘဝကိုဖန်ဆင်းတဲ့တလို့ဆူရဘဝကိုဖြည့်ဆည်းရတဲ့အချင်းကိုရင်းနေမှာအခုလို VOA မြန်မာပိုင်းစီစဉ်ကိုရေဒီယိုအပြင်အင်တာနက်ဆိုရှယ်မီဒီယာတွေကနေနားဆင်အားပေးကြတဲ့ကဘာတလွားကသောရရှင်တွေကိုကျမတို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းကျေးဇူးအထူးတင်ပါတယ်ရှင်။အခုဆက်လက်နားဆင်ရမယ့်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာတော့မြန်မာနိုင်ငံဟာအိမ်နီးချင်းနိုင်ငံတွေကိုမူရစ်စေဝါ
ဖြံပြူးရဗဟိုချက်မှဖြစ်လာနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဇူလိုင်26ရက်နေ့ကရန်ကုန်မင်္ဂလာတို့မြို့နယ်ဇေကဘာဝဲအိုးအိမ်6လမ်းမှာမူရေးဆေးဝါးအပြည့်တင်ထားတဲ့အလုံပိတ်ကားစင်းတဲကနေအင်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားအလုံရဲ့28တန်းနီးပါးဖမ်းဆီးရမိခဲ့တာကုစုတစ်နှစ်ပြည့်ခဲ့ပါပြီမြန်မာနိုင်ငံမူရေးဆေးဝါးဖမ်းဆီးရမိမှုသမိုင်းမှာတစ်ချိန်တည်းနဲ့အများဆုံးဖမ်းဆီးရမိတဲ့အဲ့ဒီမူခင်ဖြစ်ပွားပြီးနောက်ပိုင်းမူရေးဆေးဝါးဖမ်းဆီးရမိမှုသတင်းတွေရပ်တန့်ရုံနေသွားတာမတွေ့ရပါဘူးပိုလို့တော့များပြားလာပြီးနောက်ပိုင်းဖမ်းဆီးရမိမှုသတင်းတွေမှာဆိုရင်အိန္ဒိယနိုင်ငံတွေကိုဖျက်ပြုဖို့ရည်ရွယ်တဲ့သတင်းတွေလည်းဇက်တိုက်ဆိုသလိုပါဝင်လာတာတွေ့ကြရပါတယ်မြန်မာနိုင်ငံအိန္ဒိယနိုင်ငံတွေကိုမူရေးဆေးဝါးဖျက်ပြုရဘူချက်မှဖြစ်လာနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လက်တလောပူပူနွေ့နွေ့သတင်းတစ်ပုဒ်ကတော့ရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာမလေးရှားသွားမဲ့မြန်မာနိုင်ငံသားအမျိုးသမီးတယောက်စီကနေစိတ်ကြွဆေးပြား3,400ဖမ်းဆီးရမိလိုက်တဲ့သတင်းပါအရင်တုန်းကတော့မလေးရှားနဲ့မြန်မာနိုင်ငံတောင်ပိုင်းကနိုင်ငံတွေကိုဖျံဖြူရောင်းချဖို့ရည်ရွယ်ပုံရတဲ့ဆက်လွေတွေပေါ်ကနေစိတ်ကြွဆေးပြားနဲ့ဘိန်းဖြူတည်ယူမှုတွေကိုမြမရေပိုင်နဲ့မှဖမ်းဆီးရမိတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့လေစိတ်လိုနေရာမျိုးမှာဖမ်းဆီးရမိတဲ့သတင်းကတော့ဖြစ်တောင့်ဖြစ်ခဲ့ပါဒီအရင်မူရီဆေးဝါးတွေဘလောက်များဒီလေစိတ်ကနေထွက်သွားခဲ့ပြီလဲဆိုတာဘသူမှမပြောနိုင်ပါဘူးနောက်ထပ်သတင်းကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အမှတ်2နေသားဆောင်ရဲတပ်ဖွဲ့ကွဲလက်အောက်ခံကြောက်ပန်တုရဲစခန်းထဲမှာဖွက်ထားတဲ့ WY မူရီဆေးပြားအကြီးအတွက်3သိန်းနီးပါးကိုဖမ်းဆီးရမိခဲ့ခြင်းပါအမှတ်2နေသားဆောင်ရဲတပ်ဖွဲ့ခွဲမှုဒုတိယရဲမှူးကြီးတင့်စော်ဦးနဲ့တပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ရမှာအဲ့ဒီမူရစ်စေဝါတွေကိုရဲကင်းစခန်းတွေကစပိုဆောင်ကန်းညကြီးထဲမှာတိုဟွက်မြုပ်နှံထားတာကိုတွေ့ရှိခဲ့တယ်လို့သတင်းတွေကဆိုပါတယ်ရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်တယ်ဆိုတာဘလို့မှမငင်းနိုင်တဲ့ဒီမူရစ်စေဝါဖမ်းဆီးရမိမှုဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခိုးသွင်းမှုရည်ရွယ်တာလို့မှန်းဆနိုင်ပါတယ်အလားတူသတင်းတပုတ်ကတော့ဇူလိုင်လ26ရက်နေ့ညနေပိုင်းမြန်မာနိုင်ငံပတ်ချန်းကနေမူရစ်ဆေးဝါးတွေတည်ယူလာတဲ့မြန်မာနိုင်ငံသားနှစ်ယောက်စီကနေစိတ်ကြွမူရစ်ဆေးပြား2သိန်းကျော်နဲ့အတူထိုင်းမြန်မာနယ်စပ်တာချီလိတ်တဖက်ကမ်းမဲဆိုင်မြို့မှာထိုင်းမူရစ်ဆေးဝါးတားဆီးကာကွယ်နှိမ်နင်းရေးရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တဲ့ဆိုတဲ့သတင်းပါဒီဖမ်းဆီးရမိမှုဟာထောင်ချောက်စင်ဖမ်းဆီးရမိခဲ့တဲ့မှုကင်းအမျိုးအစားပါထိုင်းဘက်ရဲတပ်ဖွဲ့ဝင်တွေဟာမြန်မာဘက်အချမ်းကမူရီစီဝါဖြန့်ပြူးသူတွေနဲ့ဆက်သွယ်ပြီးထိုင်းဘက်ငွေ၅တန်းခွဲကျော်ဘူးဝယ်မယ်ထိုင်းဘက်အချမ်းကိုလာပို့ပါလို့ယုံသွင်းပြီးမူရီစီတွေတဲလာတဲ့အခါဖမ်းဆီးလိုက်တာမျိုးပါပြောရရင်ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာနိုင်ငံဘက်ကလာတဲ့မူရီစီဝါတွေဖမ်းဆီးရမိတာဒီတစ်ချိန်တည်းတော့မဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကအချိန်ချင်းဖမ်းဆီးရမိခဲ့တာဖြစ်ပါတယ
်တည်င်းတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံတွင်းမှာမူရစ်ဆေးဝါးတွေကိုအကြိမ်ရေခက်စိတ်စိတ်ပမာဏအများကြီးဖမ်းဆီးရမိလာနေတာအဲ့ဒီတည်းကမူရစ်ဆေးဝါးအများပြားဟာထိုင်းဘင်္ဂလားဒေ့ရှ်မလေးရှားနဲ့အခြားနိုင်ငံတွေကိုတင်ပို့ဖို့ရည်ရွယ်လုပ်ကိုင်ဆောင်ရွက်နေကြတာထင်ထင်ရှားရှားတွေ့နိုင်ကြပါတယ်ဒီပြဿနာဘယ်လိုကင်တွယ်ရအောင်မြင်နိုင်မလဲဆက်ပြီးဆွေးနွေးကြည့်ကြရအောင်ပါတကယ်တော့မူရစ်ဆေးဝါးတားဆီးနေနေဆိုတာဟာမူရင်းထုတ်လုပ်တဲ့နေရာကိုဖမ်းဆီးနေနေမှအမြင့်ပြတ်နိုင်မှာပါမြန်မာနိုင်ငံမှာတော့အင်ဖက်တမင်းခေါ်စိတ်ကြွစေတဲ့ဘေးမြူတွေကိုအဓိကအားဖြင့်တိုင်းသားလက်လက်ကိုင်တွေထိန်းချုပ်ထားတဲ့တရုတ်နဲ့ထိုင်းနယ်စပ်ဒေသတွေကနေထုတ်လုပ်ဖြန့်ဖြူးနေရတယ်လို့မူရစ်ဆေးဝါးတားဆီးနေတဲ့တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။အခုနောက်ပိုင်းအင်ဖက်တမင်းထက်ပိုအဆင့်မြင့်တဲ့ ICE ခေါ်မူရစ်ဆေးဝါးမျိုးကိုလည်းထုတ်လုပ်လာနိုင်ကြပြီလို့ဆိုပါတယ်။အဲ့ဒီလက်လက်ကိုင်အဖွဲ့စည်းတွေထဲမှာအစိုးရနဲ့အပြစ်ရထားတဲ့အဖွဲ့တွေအပြစ်မရထားတဲ့အဖွဲ့တွေနဲ့အစိုးရကထောက်ပံ့ထားတဲ့ဒီလူစီအဖွဲ့ကထိန်းချုပ်ထားတဲ့ area တွေပါဝင်နေတယ်လို့ဆိုပါတယ်။အကြောင်းကြောင့်အဲ့ဒီနေရာတွေကမူရစ်ဆေးဝါးထုတ်လုပ်နေမှုတွေကိုနှိမ်နင်းမှုမလွယ်ကူပါဘူး။ဘယ်လိုပဲဖြစ်ဖြစ်ဒီကိစ္စကိုတာဝန်ယူထားရတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဌာနအပါအဝင်တပ်မတော်ဘက်ကပါအလေးထားဆောင်ရွက်ပေးဖို့လိုအပ်နေပါတယ်
။မူရစ်ဆေးဝါးထုတ်လုပ်တာကိုနှိမ်နင်းရခက်ခဲတယ်လို့ဖြန့်ပြူးသူတွေကဖန်ဆီးနှိမ်နင်းရတာလည်းခက်ခဲပါတယ်။အကြောင်းကတော့မူရစ်ဆေးဝါးဖြန့်ပြူးတဲ့လုပ်ငန်းဟာအမြတ်အစွန်းအလုံးကိုကြီးမားတဲ့လုပ်ငန်းတစ်ခုဖြစ်လို့ပါမကြသေးခင်ကရန်ကုန်မှာအဖက်တမင်းစိတ်ကြဆေးပြားတွေဖမ်းမိတဲ့မှုကင်းတစ်ခုကိုစစ်ဆေးလိုက်တဲ့အခါရှမ်းပြည်နယ်ဘက်ကဖြန့်ပြူးသူတယောက်ကရန်ကုန်အရောက်
လက်ကားစီမူးယစ်စီတပြားကိုကြက်350နှုန်းနဲ့အိမ်အရောက်ပို့ပေးတာမျိုးပါလက်ရှိအဲ့ဒီစိတ်ကြွစီတပြားရန်ကုန်လက်လီစီမှာကြက်9000လောက်ဈေးပေါက်ပါတယ်ရန်ကုန်ကမူးယစ်စီလက်ခံသူဟာရန်ကုန်လက်လီဈေးကွက်အတွက်တဆင့်ခံဈေးတပြားကိုကြက်2000နှုန်းနဲ့ဖြန့်ဖြူးတယ်ဆိုရင်ပဲအမျက်ငွေ5ဆနဲ့6ဆလောက်ရနိုင်တာမို့အလွတ်အလွန်အကျိုးမြတ်များတဲ့စီးပွားရေးလုပ်ငန်းကြီးဖြစ်နေတာတွေ့နိုင်ပါတယ်ဒီလိုအမျက်အစွန်းအလွန်များလွန်းတာကြောင့်လဲတယောက်ကိုဖမ်းလိုက်ရင်နောက်ထပ်တယောက်ကဝင်ရောက်လုပ်ကင်မှာတေချာသလောက်ဖြစ်နေတယ်လို့ခန့်မှန်းနိုင်ပါတယ်။နောက်ပြဿနာတစ်ခုကတော့မူးယစ်ဆေးဝါးဖြန့်ဖြူးရောင်းချပုံပါ။အခုနောက်ပိုင်းမူးယစ်ဆေးဖြန့်ဖြူးသူတွေဟာမူးယစ်ဆေးထုတ်လို့ရရှမ်းပြည်နယ်ဘက်ကနေမန္တလေးရန်ကုန်ရန်ကုန်ကတဆင့်ရခိုင်ပြည်နယ်နဲ့အခြားဒေသအသီးသီးတည်ဆောင်ရမှာခီးစဉ်တစ်ဖက်နဲ့တစ်ဖက်အကြားတိချာစီဖြစ်အောင်စီမံဆောင်ရွက်ထားတာမို့တနေရာမှာမိလိုက်ရင်တောင်ပီးရင်ကိုဆက်လိုက်ဖို့ခက်ခဲနေတတ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးစိန်လွင်ကသတင်းမီဒီယာတွေကိုရှင်းပြပူပါတယ်။ဒီကနေ့ရက်ပိုင်းကဒုတိယအကြိမ်အမျိုးသားလွှတ်တော်အစည်းအဝေးတွေပြန်လည်စတင်နေနေမှာပဲ။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလှိုင်ခန်းကရှမ်းပြည်နယ်မြောက်ပိုင်းကကျေးရွာတွေမှာမူးယစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေအုပ်စုလိုက်မူးယစ်ဆေးဝါး30ရာတွေကိုထိထိရောက်ရောက်ဖမ်းဆီးအရေးယူပေးဖို့တိုက်တွန်းကြောင်းအဆိုတစ်ခုအမျိုးသားလွှတ်တော်မှတင်သွင်းခဲ့ပါသေးတယ
်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံကမူးယစ်ဆေးဝါးပြဿနာဟာတိုင်းသားပြည်သူတွေကိုဆိုးကျိုးပေးရုံမကအိန္ဒိယနိုင်ငံတွေကိုပါဒုက္ခပေးတဲ့အခြေအနေမျိုးရောက်နေပါပြီ။ဒီအတွက်လက်ရှိလွှတ်တော်အစိုးရပြည်ထရေးတပ်မတော်ဘက်ဆိုင်ရာအစုအဖွဲ့အားလုံးပူးပေါင်းပြီးမူးယစ်ဆေးဝါးပြဿနာကိုအစီအစဉ်ရှိရှိစနစ်တကျမဆိုင်မတွက်ကင်တွယ်ဖြေရှင်းဖို့အချိန်တန်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင
်။မနက်ကမှစိုက်ပျိုးနိုင်တဲ့မြေကတိတ်နေချီပြီးအာဏာပိုင်တွေနဲ့စီးပွားရေးလုပ်ငန်းစဉ်ကြီးတွေကနှစ်ပေါင်းများစွာရယူထားပါတယ်။ဒီလိုယူထားတာဟာနိုင်ငံအတွက်အကျိုးမြတ်ဖြစ်စေပါသလား။ဒေသခံတွေအတွက်ရောအလို့အကင်တွေဖန်တီးပေးနိုင်ပါသလား။ဘယ်လိုကောင်းကျိုးတွေရှိလို့ဘယ်လိုဆိုးကျိုးတွေများဖြစ်နေပါသလဲ။ဒီအကြောင်းအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းရဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1239382555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတော့မက်ခင်ဖြူထွေးနဲ့ကိုငင်းချန်းကစူးစီးတင်ဆက်မှာပါရှင်။
မဲ့ကာလာရောက်ဖို့၅လလောက်လိုသေးပေမဲ့လည်းတကဘာလုံးကစန်တာဘိုးဘိုးကြီးတွေစူးစီးပြီးဒိမတ်နိုင်ငံမြို့တော်ကိုပင်ဟေဂင်မှာကမ္ဘာစန်တာကလော့စ်ညီလာခံကိုကျင်းပခဲ့ကြပါတယ်။ဒီပွဲဟာစန်တာဘိုးဘိုးကြီးတွေတွေ့ဆုံမိတ်ဆက်တာအများပြည်သူနဲ့တွေ့ဆုံတာတွေအပြင်လာမယ့်ဒီဇင်ဘာခရစ်စမတ်ရာသီအတွက်ပြင်ဆင်တာတွေလုပ်ကြပါတယ်။နိုင်ငံပေါင်း12နိုင်ငံကစန်တာဘိုးဘိုးကြီးပေါင်း140လောက်စူးစီးပြီး3ရက်တာတွေ့ဆုံကြတာပါ။အခုလိုညီလာခံကို1958ခုနှစ်လောက်ခရဲကစန်တာရီအလုတ်အားတဲ့နွေရာသီမှာနှစ်စဉ်ကျင်းပကြတာဖြစ်ပါတယ်ဒီပွဲမှာအရေးကြီးဆုံးကိစ္စတစ်ခုကတော့အများပြည်သူတွေနဲ့တွေ့ဆုံတာဖြစ်ပြီးတော့စီတန်းလှည့်လည်တာပင်လယ်ထဲခြေထောက်ဆေးတာခရစ်စမတ်မုတ်ဖုတ်တာတွေပါဝင်ကလေးတွေကိုပုံပြင်ပြောတာတွေလည်းလုပ်ကြပါတယ်ခင်ဗျာ
သူတယောက်ကတော့မိမိမြန်ကိုစီးပြီးကဘာပတ်စံချိန်တင်နိုင်ခဲ့ပါပြီ။ Frodor Konyukov ဟာဩစတြေးလျနိုင်ငံအနောက်ပိုင်းကကွင်းပြင်တစ်ခုကနေသူ့ရဲ့ခီးစဉ်ကိုစတင်ခဲ့တာဖြစ်ပြီးတော့17ရက်အကြာမှာအဲ့ဒီနေရာကိုပြန်ရောက်လာနိုင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်တွင်မှာတော့မိမိမြန်ကိုမီတာ1000ထိမြင့်အောင်ပြန်တန်းခဲ့တာဖြစ်ပါတယ်။ရာသီဥတုသိပ်ကျန်းတဲ့နေရာတွေကိုရောက်တဲ့အခါမှာတော့သူ့ရဲ့အောက်ဆီဂျင်မျက်နှာဖုံးနဲ့တောက်သုံးရည်တွေအေးခဲသွားခဲ့ပါသေးတယ်။
ပြည်သင်တွေတုန်းကနာမည်ကြီးဂျပန်ကတ်တွန်းဇာတ်လမ်းတွဲတွေကိုအခြေခံထားတဲ့ပိုကီမွန်ဂိမ်းတစ်ခုဟာအမေရိကန်ပြည်ထောင်စုနဲ့ ကမ္ဘာတဝန်းနိုင်ငံအချို့မှာတော့နေခြင်းညခြင်းနာမည်ကြီးသွားခဲ့ပါတယ်။ဒီဂိမ်းဟာ Apple Company ကဒေါင်းလုဒ်ဆွဲပြီးသုံးရတဲ့ application တွေအားလုံးရဲ့ထိတ်ဆုံးကိုရောက်သွားခဲ့ပြီးတော့ကစားသူတွေဟာလမ်းတွေပေါ်မှာ Pokemon အကောင့်လေးတွေကိုဖုန်းအနေနဲ့လိုက်ရှာနေတာကိုတွေ့နိုင်ပါတယ်။ဒီကစားနည်းဟာဖုန်းကိုအာရုံစိုက်ပြီးကစားရတဲ့အတွက်ခလုတ်တိုက်တာပြုတ်ကျတာတွေကြောင့်ဒဏ်ရာရတဲ့သတင်းတွေကလည်းလူမှုကွန်ရက်တွေမှာပြင်းထန်နေပါတယ်။ဝါရှင်တန်မြို့တော်ကနိုင်ငံသားဝင်ကြီးရုံးမှာပုံမှန်သတင်းစာရှင်းလင်းပွဲလုပ်နေတော့သတင်းနောက်တစ်ယောက်ကပိုကီမွန် GO ကစားနေလို့ပြောခွင့်ရသူဂျွန်ကာဘီကသတင်းစာရှင်းလင်းပွဲအတွင်းပိုကီမွန်အကောင့်လေးတွေဘယ်နှကောင်ရလဲလို့နောက်ပြောင်မေးခဲ့ပါသေးတယ်။ဂိမ်းထဲမှာလိုက်ရှာဖမ်းဖို့လိုတဲ့ပိုကီမွန်အကောင့်လေးတွေရှိနေတတ်တဲ့ပိုကီစတော့ဒေးထဲမှာပြတိုက်တွေအထင်ကြရနေရာတွေဈေးဆိုင်တွေတုတ်တန်တွေပါပါတယ်။နယူးယောက်မြို့ကစက်တင်ဘာ17ရက်တိုက်ခိုက်ခံရတဲ့အထိမ်းမှတ်နေရာတွေကလည်းအစပိုင်းမှာပေါကီစတော့အနေနဲ့ပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာတော့နီယန်တစ်ကအဲ့ဒီလိုအငင်းပွားစရာဖြစ်နိုင်တဲ့နေရာတချို့ကိုဂိမ်းတွေကနေဖယ်ရှားပေးခဲ့ပါတယ်ခင်ဗျာ
ပီအိုအမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီမြို့တော်ကနေဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပြီမို့ဦးစံမိုးဝေပြောပြပါအောင်ရှင
်။အမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဟာမယွန်ခန်းရဲ့ဖခင်ဖြစ်သူကအနစ်နာခံပြီးတေဆုံးခဲ့တဲ့သူ့ရဲ့သားနဲ့အမေရိကန်မွတ်စလင်တွေအပေါ်တိတ်ခါညှို့နှိုင်းစီအောင်ပြောဆိုခဲ့တဲ့အတွက် Republican Party ရဲ့တမလာလောင်းဖြစ်အမည်စရင်းတင်သွင်းခံထားရသူ Donald Trump ကိုစွန့်ပယ်ပစ်ချဖို့ Republican ခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။တနည်းအနေနဲ့ကပဲအမေရိကန်ရုပ်သားနဲ့စကားပြောဆိုရမှာကာဇာခန်းကအခုလိုလှပတဲ့နိုင်ငံတစ်ခုရဲ့ခေါင်းဆောင်သူလုံးဝမဖြစ်သင့်ဘူးဆိုပြီးတော့ပြောဆိုလိုက်တာပါတမနာလောင်းဖြစ်ရွေးချယ်ထားသူဟာစိတ်တဘောထားညံဖြစ်တဲ့လူဖြစ်ပြီးတော့ Republican ခေါင်းဆောင်တွေဖြစ်ကြတဲ့ Mitch McConnell နဲ့ Paul Ryan တို့အနေနဲ့တမနာလောင်း Donald Trump အပေါ်ဆန့်ကျင်စကားပြောဆိုကြဖို့လဲတိုက်တွန်းနှိုးဆော်လိုက်ပါတယ် Republican Party တမနာလောင်း Donald Trump ဟာရုရှားနိုင်ငံ policy ရည်မှန်းချက်တွေကိုတစ္ဆာခံထားသူဖြစ်တဲ့အကြောင်း Democrat Party ရဲ့တမနာလောင်း Hillary Clinton ကတနင်္ဂနွေနေ့မှာဆွဲပြောကြလိုက်ပါတယ်တကယ်လို့သာသူသာတမနာဖြစ်ရင်ရွေးကောက်တင်မြှောက်ခံခဲ့ရမယ်ဆိုလို့ရှိရင်ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားအစိုးရက2014ခုနှစ်မှာသိမ်းပိုက်လိုက်တဲ့ကိစ္စကိုလက်ခံကောင်းလက်ခံလိမ့်မယ်ဆိုပြီးတော့ထရန့်ကပြောကြားခဲ့တယ်လို့ဆိုပါတယ်စီးရီးယားအစိုးရနဲ့အတိုက်ခံလို့ဂျာကုလသမဂ္ဂကကမကထာပြုပြီးတော့ဂျနီဗာမှာကျင်းပပေးနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုကြိုတင်တက်မှတ်ချက်တစ်စုံတရာမရှိပဲပြန်ပဆွဲဖက်မှုတစုံတရာမရှိပဲအောက်ကုတ်လက်ကုံပိုင်းမှာပြန်လည်စတင်ဖို့သူတို့ဘက်ကအစီအစဉ်ရှိတဲ့အကြောင်းစီးရီးယားအစိုးရကပြောဆိုလိုက်ပါတယ်ဒမတ်စကတ်မြို့တော်မှာကုလသမဂ္ဂအထူးကိုယ်စားလှယ် Ramsey Ezzedine Ramsey နဲ့စီးရီးယားဒုတိယနိုင်ငံသားရေးဝန်ကြီး Faisal Mark Tek တို့ဆွေးနွေးကြပြီးတဲ့နောက်တနင်္ဂနွေနေ့ကြေညာချက်ကိုစီးရီးယားနိုင်ငံပိုင်သတင်းဌာနကဖော်ပြလိုက်တာဖြစ်ပါတယ်
ကျေးဇူးပါဦးဆံမိုးဝေဒါကတော့သတင်းချင်းချင်းကိုနားဆင်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခွာညူပါရှင်အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်တနင်္လာနေ့နက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.